This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးဘေးကင်လုံးချုံကျမ်းမာကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ရေဒီယို NUG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူမှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG စစ်ရေးသတင်းကောက်နှုတ်ချက်များကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစစ်ရေးသတင်းအနေဖြင့်ကရင်အမျိုးသားအစည်းအရုံးဗဟိုဌာနချုပ်၌86နှစ်မြောက်ကရင်တော်လှန်ရေးနှင့်အထိမ်းအမှတ်အခမ်းအနားအားအောင်မြင်စွာကျင်းပပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ဇန်နဝါရီလ31ရက်နေ့တွင်ကြာရောက်သည့်ကရင်တော်လှန်ရေးနှင့်အထိမ်းအမှတ်အခမ်းအနားအား KNU ကရင်မျိုးသားအစည်းအရုံးဗဟိုဌာနချုပ်နေရာတနေရာ၌အောင်မြင်စွာကျင်းပပြုလုပ်ပြီးစီးခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ပါသည်။အခမ်းအနားမူဆရာစောဆာလာမှုမှအခမ်းအနားစီစဉ်အားဖတ်ကြားပေးပြီးကရင်အမျိုးသားအလံတော်နှင့်တော်လိုင်းလှုပ်ဆောင်ကြသူများအားအလေးပြုခြင်းဖြင့်အခမ်းအနားစတင်ခဲ့တယ်လို့ဖော်ပြထားပါတယ်။86နှစ်ပြည့်ကရင်တော်လိုင်းရင်းနေအားဂုဏ်ပြုသောအနေဖြင့်ကရင်လူငယ်မျိုးဆက်သစ်ကျောင်းမှလူငယ်မျိုးဆက်သစ်များကအခမ်းအနားသို့တက်ရောက်ကာထာဝရတီစီကော်တူးလီဟူသောတည်သခြင်းဖြင့်တည်ဆူဂုဏ်ပြုခဲ့ကြတယ်လို့သိရပါတယ်။အခမ်းအနားသို့ကရင်မျိုးသားအစည်းအရုံးဗဟိုမှဩဂတ်လဘရိုစောကွယ်ထူဝင်းနှင့်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ၏စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောဂျော်နီတို့တက်ရောက်ပြီးမိန့်ခွန်းစကားပြောကြားခဲ့ပါသည်။ထို့နောက်အခမ်းအနားအားတက်ရောက်လာသည့်ဗဟိုအမြဲတမ်းကော်မတီဝင်တဦးဖြစ်သည့်ဘရိုစောတမိန်ထွန်းအားကရင်တော်လှန်ရေးနှင့်86နှစ်ပြည့်အခမ်းအနားတွင်ကရင်မျိုးသားအစည်းအရုံးအနေဖြင့်ဂုဏ်ပြုဆုချီးမြှင့်ခဲ့ကြပြီး KNLA KWO မှပေးပို့သည့်86နှစ်ပြည့်ကရင်တော်လှန်ရေးနှင့်ဂုဏ်ပြုတဝန်လွှာများအားတာဝန်ရှိသူများကဖတ်ကြားခဲ့ကြတယ်လို့ဖော်ပြထားပါသည်။ထို့အပြင်အခမ်းအနားသို့ကရင်မျိုးသားအစည်းအရုံးဗဟိုခေါင်းဆောင်များဖြစ်သည့်အထွေထွေအတွင်းရေးမှူးနှင့်ဗရိုစောလာထွန်းကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ဗဟိုမှခေါင်းဆောင်တပ်မှူးတပ်ပေါ်များတပ်မဟာခွန်တပ်မဟာမှူးဗိုလ်မှူးကြီးစောဒီကွယ်တပ်မဟာခွန်ရုံးထိုင်မှူးဗိုလ်မှူးဘာထူရဲဘော်များအပါအဝင်ဒေသခံပြည်သူများပါဝင်တက်ရောက်ဂုဏ်ပြုခဲ့ကြကာအစီအစဉ်အရကရင်မျိုးသားတချင်းအားတည်ဆိုပြီးအခမ်းအနားအားအောင်မြင်စွာပိတ်သိမ်းပြီးဆုံးခဲ့ကြောင်းထုတ်ပြန်ထားပါသည်ခင်ဗျာဒုတိယစစ်ရေးသတင်းအနေဖြင့်လေရင်ဆုံးရှုံးမှဆိုးလို့လာရောက်ကဲတင်ခြင်းမပြုလုပ်ခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်90ကျော်ကို CNO CNDF ဖမ်းဆီးထိန်းသိမ်းထားတဲ့သတင်းကိုတင်ပြပေးပါမယ်။အကြမ်းဖက်စစ်တပ်ကလေရင်ဆုံးရှုံးမှဆိုးလို့လာရောက်ကဲတင်ခြင်းမပြုလုပ်ခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်90ကျော်ကိုချင်းအမျိုးသားကာကွယ်ရေးတပ် CNO CNDF ကစစ်သုံးပန်းစည်းကမ်းတွေနဲ့အညီထိန်းသိမ်းစောင့်ရှောက်ထားတယ်လို့အသိပေးထုတ်ပြန်ထားပါတယ်။ဖလန်းမြို့ကိုလေကြောင်းကနေစစ်ကူရောက်လာတဲ့အင်အား90ထက်မနည်းရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုပြန်ခေါ်မယ်လို့စစ်ကောင်စီကကြေညာပေးခဲ့တော်လဲလေရင်အဆုံးရှုံးမခံနိုင်တာကြောင့်လာရောက်ကယ်ထုတ်ခြင်းရိခါချပေးခြင်းမရှိဘူးလို့ဖမ်းဆီးခံခဲ့ရတဲ့စစ်တုံးမန်းတွေက CNDF ထုတ်ပြန်တဲ့ရုပ်သံထဲမှာပြောကြားထားပါတယ်ကျွန်တော်တို့ကခြေလင်းတပ်သားတွေလေရဟတ်ရင်ဘော်ကခုံမချရဲဘူးအဲ့ဒါကိုအနောက်ကတွန်းချတယ်ကျွန်တော်ခြေတော်လဲခုံချရင်အယိုးအပ်သွားတယ်လို့ဆေဘေခန့်အမြင့်ကနေတွန်းချခံခဲ့ရတဲ့စစ်တုံးမန်းတစ်ယောက်ကပြောဆိုထားပါတယ်သူတို့ဖလန်းကိုရောက်ရှိလို့ခဏလေးအတွင်းမှာပဲစစ်ကောင်စီဘက်က9ယောက်ခန့်တိုက်ပွဲမှာတည်ဆုံသွားခဲ့တာကြောင့်စိတ်သက်ကြခဲ့ရတယ်လို့သူကဆိုပါတယ်ပ ဖမ်းမိထားတဲ့စစ်တုံးပန်းတွေရဲ့ရုပ်တံအတွင်ပြောပြချက်အရစစ်ကူလာတဲ့တပ်ဖွဲ့ဝင်တွေဟာဖလန်းမျိုးကိုစစ်ကူလာရမှာကိုကြိုမသိပဲရဟတ်ရင်ပေါ်တက်ခိုင်းလို့တက်လာရခြင်းသာဖြစ်တယ်လို့ဆိုပါတယ်စာနဲ့ရိတ်ခါလာချပေးပါဆိုမင်းတို့အတွက်နဲ့ငါလေရင်အဆုံးရှုံးမခံနိုင်ဘူးတဲ့အဲ့ဒါဆိုဘာလို့တော့မှလဲကျွန်တော်တို့မှဘာမှလုပ်စရာမရှိတော့ဘူးသူတို့ကိုပြန်တိုက်ဖို့ပဲရှိတော့တယ်လို့ဖန်းစည်းခံစစ်ကောင်စီတပ်ဖွဲ့ဝင်တယောက်ကပြောပါတယ်အထူးသဖြင့်စစ်အုပ်စုပေါ်တာဆွဲစစ်သားတစ်စုဆောင်းထားတာတွေဟာမကွေးမန္တလေးနဲ့စကိုင်းဒေသတွေကဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာဆက်လက်ပြီးရှမ်းတောင်ကရင်နီတကြောမှာစကားဆစစ်ကြောင်းတွေကိုစစ်စင်ရေးနဲ့တိုက်ခိုက်နေတယ်လို့ Falcon Wings Drone အဖွဲ့အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းတောင်ကရင်နီတကြောမှာစကားဆစစ်ကြောင်းတွေကိုစစ်စင်ရေးနဲ့တိုက်ခိုက်နေတယ်လို့ Falcon Wings Drone အဖွဲ့ကဇန်နဝါရီ31ရက်မှာအသိပေးဖော်ပြပါဗျာ။အကြမ်းဖက်စကားဆတပ်တွေကိုဒုက္ခအပေးဆုံးတလုံးဆိုတလုံးထိထိမိမိအပီကျဲချမဲ့ drone တွေပါလို့ထွေထူးပြောစရာမလိုအောင်တိကျမှုမာကျော်ကြစ်လက်မှုတွေနဲ့အတူရှမ်းတောင်ကရင်နီရဲ့ဝင်းဟင်းတကြောမှာပြန်ဝဲက Falcon Wings နဲ့ Sky Predator Drone Force တို့အလုပ်လုပ်နေကြပါတယ်လို့ဆိုပါတယ်။ Falcon PDF Battalion 1006နဲ့အတူ Falcon Wings Drone အဖွဲ့တို့ရဲ့စစ်ရေးလှုပ်ရှားမှုမှတ်တမ်းတွေကိုလည်းဖော်ပြခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီးရေးမြို့နယ်ရှိခမရ991တပ်ရင်းကို drone ဖြင့်ဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ဇန်နဝါရီလ31ရက်နေ့တွင်ရေးမြို့နယ်အခြေဆိုင်အကြမ်းဖက်စစ်ကောင်စီ၏ခမရ991တပ်ရင်းကို drone ဖြင့်ဘုံသီးနှလုံးကျဲချတိုက်ခိုက်ခဲ့ရာအကြမ်းဖက်စစ်သားများထိခိုက်ဒေဆုံးမှုရှိနိုင်ကြောင်း SAW Dragon Drone Force SDDF မှသတင်းထုတ်ပြန်ပါတယ်။အကြမ်းဖက်စစ်ကောင်စီတပ်ဘက်ကလည်း60မမလက်နက်ကြီးဖြင့်ရှစ်လုံးခန့်ရန်တမ်းပစ်ခတ်ခဲ့သည့်အပြင်လက်နက်ငယ်များဖြင့်လည်းရန်တမ်းပစ်ခတ်ခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကို P21803 SAW Dragon Drone Force SDDF နှင့်ရေဘလူးတက်ရင်တက်ခွဲတစ်တို့အတူပူးပေါင်းကလှုပ်ဆောင်ခဲ့ပြီးပြည်သူ့ကာကွယ်တပ်ဖွဲ့ဝင်များအထိကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးအကြမ်းဖက်စစ်တပ်မှစင်ကူးမြို့ပေါ်ရှိမြို့ပေါ်ပြည်သူစေယုံအားလေကြောင်းတိုက်ခိုက်မှုပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။အကြမ်းဖက်စစ်ကောင်စီသည်ဇန်နဝါရီလ31ရက်မနက် 12:15 မိနစ်အချိန်တွင်စင်ကူးမြို့ပေါ်ရှိမြို့နယ်ပြည်သူစေယုံအားလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်တပ်မတော်မန္တလေးမှသတင်းထုတ်ပြန်ထားပါတယ်။စင်ကူးမြို့နှင့်အနီးဝန်းကျင်သည်တိုက်ပွဲနှင့်အလန်းကွာသောနေရာဒေသတစ်ခုဖြစ်ပြီးအကြမ်းဖက်စစ်ကောင်စီအနေဖြင့်အကြောင်းမဲ့တက်အများပြည်သူနှင့်တက်ဆိုင်သောမြို့နယ်ပြည်သူစေယုံအားလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။အကြမ်းဖက်စစ်ကောင်စီသည်ယခုရက်ပိုင်းအတွင်းပြည်သူစေယုံများအားဦးတည်တိုက်ခိုက်နေသည်ကိုတွေ့ရှိရပြီးစစ်တပ်တထက်အနေဖြင့်ဂုံတိုက်ခါအမဲဆုံးစစ်ရာဇဝတ်မှုများကိုပြောင်ပြောင်တင်းတင်းကျူးလွန်နေခြင်းဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်တနင်္သာရီမြို့နယ်အတွင်းစစ်ပွဲကာလကြာရှည်နိုင်သဖြင့်ကြိုတင်ပြင်ဆင်ကြရန်ပြည်သူလူထုကိုအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းတနင်္သာရီမြို့နယ် KNLA တရင်17နယ်မြေကိုဇန်နဝါရီလ18ရက်နေ့ကစတင်၍စစ်ကောင်စီတပ်ကထိုးစစ်ဆင်တိုက်ခိုက်လာသဖြင့်ပြန်လည်ထိုးစစ်ဆင်တိုက်ခိုက်မည်ဖြစ်၍စစ်ပွဲကာလကြာရှည်နိုင်ကြောင်း Black Cobra Column ကဇန်နဝါရီလ31ရက်နေ့တွင်ပြည်သူလူထုကိုအသိပေးထုတ်ပြန်ထားပါသည်။KNLA တရင်17နယ်မြေအတွင်းရှိမောတောင်နယ်စပ်တပ်စခန်းအားတပ်အချင်းပြောင်းပြုလုပ်ရန်မောတောင်မြို့ရှိပြူစောတိများအားလက်နက်တပ်ဆင်ပေးရန်နှင့်တနင်္သာရီမောတောင်ကလန်အားပြန်လည်စိုးမိုးရန်စစ်ကောင်စီတပ်ကစစ်ဆင်ရေးများပြုလုပ်နေတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီရဲ့တည်ယူပို့ဆောင်ရေးကိုအရက်သားကုမ္ပဏီ3ကားတွေနဲ့ပို့ဆောင်နေတာတွေရှိတယ်လို့သိရပါတယ်။KNLA တပ်ရင်း17အနေဖြင့်နယ်မြေအတွင်းစစ်ကောင်စီတပ်စခန်းများအားလုံးနှင့်စစ်ကောင်စီအခြေပြုတပ်ဖြန့်ထားသောနေရာများအားလုံးကိုစစ်ရေးပစ်မှတ်အဖြစ်သတ်မှတ်၍ပုံမပြင်းထန်သောတံပြန်တိုက်ခိုက်မှုများကိုအချိန်မြွေလှုပ်ဆောင်မယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီတပ်အားကြောထောက်နောက်ခံပြုလုပ်ပေးနေသည့်အဖွဲ့အစည်းများ၎င်းအဖွဲ့အစည်းတပ်ဖွဲ့ဝင်များ၎င်းလက်အောက်ခံဌာနဆိုင်ရာဝန်ထမ်းများကုမ္ပဏီများလုပ်ငန်းရှင်များလူပုဂ္ဂိုလ်များတရင်ပေးများပစ္စည်းအားလူအားဖြင့်အကူအညီပေးနေသူများနှင့်အကြမ်းဖက်စစ်ကောင်စီနှင့်ပတ်သက်ဆက်နွယ်သူများအားလုံးကိုရန်သူအဖြစ်သတ်မှတ်ပြီးစစ်ရေးပစ်မှတ်အဖြစ်ထိရောက်ပြင်းထန်စွာအရေးယူသွားမယ်လို့သိရပါတယ်။ဒေသခံများနှင့်အနေနဲ့အရက်ရက်မှပြည်သူလူထုများအနေဖြင့်တနင်္သာရီမောတောင်နယ်ဆက်ကုံသွေးရေးလမ်းအားအထူးအရေးပေါ်ကိစ္စမှအပမလိုအပ်ဘဲခရီးသွားလာခြင်းမပြုလုပ်ကြရန်လည်းမေတ္တာရက်ခံထားပါတယ်။ စစ်ကောင်စီမှစစ်ကြောင်းထိုးလာသည့်နေရာတိုင်းတွင်အရသာပြည်သူနေအိမ်များမှရွှေငွေလက်ဝတ်ရတနာနှင့်အဖိုးတန်ပစ္စည်းများဆိုလာဘက်ထရီနှင့်စံနှင့်ရိတ်ခါများပါမကျန်ခိုးဝှက်ယူဆောင်နေသဖြင့်စစ်ဘေးလွတ်ရာသို့ပြောင်းရွှေ့ရန်လိုအပ်ပါကတဘာတည်းယူဆောင်သွားကြရန်လည်းအသိပေးထားပါသည်ထို့အပြင်စစ်ပွဲကာလကြာရှည်နိုင်သဖြင့်လိုအပ်သောဆေးဝါးရိတ်ခါများအားအတက်နိုင်ဆုံးစုဆောင်းထားကြရန်နှင့်လုံခြုံရေးအတွက်သတိပြုနေထိုင်ကြရန်အပြင်တိုက်ပွဲသတင်းနှင့်စစ်ရေးအခြေအနေများအားနားဆွင့်၍မည်သည့်အခြေအနေတွင်ဖြစ်စေစစ်ကောင်စီတပ်နှင့်ပူးပေါင်းခြင်းရောနှောနေထိုင်ခြင်းများမပြုလုပ်ကြရန်လည်းသတိပေးထားပါရခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုຫນွေဦးမိုင်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါသောတာရှင်များရှင်အခုချိန်အစပြီး Radio NUG ရဲ့2025ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မနက်ခင်းပြည်တွင်သတင်းများကိုတင်ပြပေးပါမယ်ကျွန်မကတော့ຫນွေဦးမိုင်ဖြစ်ပါတယ်ရှင်တော်လှန်ရေးတမိုင်းမှာပေးဆက်ရတဲ့ကျမ်းမိုင်ဝန်ထမ်း134ဦးရှိသွားပြီဖြစ်ကတရားမျှတမှုရအောင်ရှာသွားမယ်လို့ပြည်တော်စုဝန်ကြီးဒေါက်တာဇော်ဝေဆိုပြောကြားတဲ့သတင်းကိုပထမဆုံးတင်ပြပေးသွားပါမယ်။တော်လှန်ရေးတမိုင်းမှာပေးဆက်ရတဲ့ကျမ်းမိုင်ဝန်ထမ်း134ဦးရှိသွားပြီဖြစ်ကတရားမျှတမှုရအောင်ရှာသွားမယ်လို့ဝိုင်းရင်သတင်းသမားဦးခင်မောင်စိုးနဲ့တီးတက်မင်းမြန်ရမှာပြည်တော်စုဝန်ကြီးကပြောကြားခဲ့ပါတယ်။ကျွန်တော်တို့ရဲ့တော်လှန်ရေးတမိုင်းမှာပေးဆက်ရတဲ့တကယ်တော့ကျမ်းမာရေးဖက်ကပေးဆက်ရတဲ့သူပေါင်း134ဦးရှိသွားပါပြီ။ကျွန်တော်တို့အတွက်ဘယ်တော့မှမမေ့မှာဖြစ်တယ်လို့ဘယ်တော့မှလည်းကျွန်တော်တို့ကြေအေးမှာမဟုတ်ပါဘူးတရားမျှတမှုရအောင်ရှာသွားမယ်လို့ပြောချင်ပါတယ်ဒါအပြင်ဒီအဖြစ်ပြက်မျိုးတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားလုံးလည်းသတိထားဖို့လိုပါတယ်လို့ဝန်ကြီးကပြောပါတယ်ဇန်နဝါရီ25ရက်မွန်းလွဲပိုင်းတွင်အကြမ်းဖက်စစ်ကောင်စီကကြောက်မဲမြို့ပြည်သူစေးရုံအားတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေကြောင်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့ရာ CDM တူနာပြုတ်ဆ iam ကြီးတဦး CDM ရုံးဝန်ထမ်းတဦးအရက်သားတဦးစုစုပေါင်း3ဦးကြဆုံးခဲ့ပြီးစေးရုံဝန်ထမ်းများ CDM ကျမ်းမိုင်ဝန်ထမ်းများလူနာများအပါအဝင်အရက်သား20ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရှင်ဆလပီလုံချုံရေးကောင်စီမှထိရောက်သည့်အရေးယူဆောင်ရွက်မှုမရှိသည့်အပေါ်မြန်မာပြည်သူများအနေဖြင့်အလွန်အမင်းစိတ်ပြတ်နေကြောင်းတမ္မတ်ကျူးကျော်မိုးထွန်းသတင်းစကားပါတဲ့သတင်းကိုတင်ပြပါမယ်။လုံချုံရေးကောင်စီမှထိရောက်သည့်အရေးယူဆောင်ရွက်မှုမရှိသည့်အပေါ်မြန်မာပြည်သူများအနေဖြင့်အလွန်အမင်းစိတ်ပြတ်နေကြောင်းတမ္မတ်ကျူးကျော်မိုးထွန်းသတင်းစကားပါဆိုပါရဲကုလသမဂ္ဂလုံချုံရေးကောင်စီမှမြန်မာနိုင်ငံအရေးကိစ္စနဲ့ဆက်လင်း၍သတင်းမီဒီယာများသို့ရှင်းလင်းပြောကြားသည့်အစီအစဉ်မှာတမ္မတ်ကြီးကဆိုခဲ့ပါရဲမိမိနဲ့တကွမြန်မာပြည်သူလူထုတရက်လုံးအနေဖြင့်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုက်ဝန်းအားကုကယ်ရာမဲနေသည့်မိမိတို့အားကူညီပေးကြရန်အတန်ကြေကြေဖြင့်အစဉ်တစိုက်တောင်းဆိုခဲ့ပါကြောင်းကနဦးတွင်ပြည်သူများကကုလသမဂ္ဂအနေဖြင့်၎င်း၏ဂရိကဝတ်နှင့်အညီငိမ့်ချင်းရင်းနှင့်လုံခြုံရေးတို့အားဆောင်ကျင်းကာမိမိတို့ပြည်သူများ၏အသက်အိုးအိမ်များကိုအမှန်တကယ်ပင်အကာအကွယ်ပေးနိုင်လိမ့်မည်ဟုလေးလေးနက်နက်ယုံကြည်ခဲ့ကြကြောင်းတို့ရတွင်ကုလသမဂ္ဂအထူးသဖြင့်လုံခြုံရေးကောင်စီအနေဖြင့်ထိရောက်သောအရေးယူလှုပ်ဆောင်ချက်များကိုစွမ်းဆောင်ရန်အစဉ်အဆက်ပြက်ကွက်ခဲ့သည်ကိုတွေ့မြင်လာရသည်နှင့်အမျှပြည်သူများမှထားရှိခဲ့သည့်ယုံကြည်ချက်နှင့်မျှော်လင့်ချက်တို့မှတစစမင်းမိန်ပြက်ပြဲလာခဲ့ကြောင်းတမ္မတ်ကြီးကဆိုပါတယ်လုံချုံရေးကောင်စီတွင်မြန်မာအရေးအတွက်ဆုံးဖြတ်ချက်အစိုး2669ရှိခဲ့ပြီးရင်းအားအကောင့်ထည့်ဖို့ဆောင်ရွက်မှုမရှိသေးကြောင်းသိရပါတယ်ရှင်ကြာကာလဒီတန်ထရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့ရန်ကုန်တိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များစီဝေးတင့်မြင့်ဆောင်2025ကျင်းပတဲ့သတင်းကိုဆက်လက်တင်ပြပါမယ်။အမျိုးသားရင်သွေးရေးအစိုးရကြာကာလဒီတန်ထရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့ရန်ကုန်တိုင်းမှာပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွဲဆောင်ဆွေးနွေးပွဲစီဝေးတင့်မြင့်ဆောင်2025ကိုဇန်နဝါရီ31ရက်မှာကျင်းပခဲ့ပြီးအစီအဝေး၌ကြာကာလဒီတန်ထရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအတွင်းရေးမှုအဖွဲ့ဝင်စီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်မှအဖွဲ့မှစကားပြောကြားခဲ့ပါတယ်။ထို့နောက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းစပ်လုပ်ငန်းများနဲ့ပတ်သက်၍တရှိလိုသည့်များကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအသီးသီးတာဝန်ရှိသူများမှပြန်လည်ဖြေကြားခဲ့ပါတယ်။အဆိုပါတွေ့ဆုံပွဲသို့အမြဲတမ်းအတွင်းဝင်များဒုတိယအတွင်းဝင်များတွဲဖက်အတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့ရန်ကုန်တိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးအစည်းအဝေးကိုနေ့လယ်တနားရီအချိန်တွင်ရပ်နားခဲ့လို့သိရပါတယ်ရှင်။ နိုင်ငံတကာအတိုင်းအဝန်းကမြန်မာပြည်သူတွေကိုစစ်မှန်တဲ့ပူပေါင်းဆောင်ရွက်မှုတွေပေးဆွမ်းဖို့အချိန်အခါဖြစ်တယ်လို့မြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးပြောတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။နိုင်ငံတကာအတိုင်းအဝန်းကမြန်မာပြည်သူတွေကိုစစ်မှန်တဲ့ပူပေါင်းဆောင်ရွက်မှုတွေပေးဆွမ်းဖို့အချိန်အခါဖြစ်တယ်လို့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှု၄နှစ်ပြည့်နှစ်ပတ်လည်နေ့အတွက်ထုတ်ပြန်ချက်မှာမြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးကပြောဆိုခဲ့ပါတယ်။စစ်အာဏာရှင်တွေရဲ့လက်ချက်ကြောင့်ပြည်မဲ့ပြည်သူထောင်ပေါင်းများစွာအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့ဝမ်းနည်းကြေကွဲစရာအချိန်ဖြစ်တယ်လို့ Mr. Tom Andrew ကပြောပါတယ်။ဒါ့အပြင်အိမ်မက်ဆိုးကြီးကိုအဆုံးသတ်နိုင်ဖို့မြန်မာပြည်သူတွေကိုစစ်မှန်တဲ့ပူပေါင်းဆောင်ရွက်မှုတွေပေးစွမ်းဖို့အချိန်လည်းဖြစ်တယ်လို့၎င်းကထပ်လောင်းပြောကြားထားပါတယ်။စစ်ကောင်စီကိုလက်နက်ဖြတ်တောက်ဖို့နဲ့ငွေစည်းစိမ်မှုဖြတ်တောက်ဖို့အထူးကိုယ်စားလှယ် Tom Andrew ကတိုက်တွန်းထားပါတယ်ရှင်။ဆလပီရွေးကောက်ပွဲအတွက်လုံဆရာတွေကြံသေးလို့ဆိုပြီးစစ်ခေါင်းဆောင်မှအရေးပေါ်ကာလတက်တန်းထတ်တိုးတဲ့တရင်ကိုတင်ပြပါမယ်။ဇန်နဝါရီ31ရက်မနေ့ပိုင်းမှာပြုလုပ်တဲ့အမျိုးသားကာကွယ်နှင့်လုံခြုံရေးကောင်စီအစည်းအဝေးကတိုင်းပြည်ကိုအရေးပေါ်ကာလ6လတက်တန်းထတ်တိုးကြောင်းဆုံးဖြတ်ခဲ့ပါတယ်။စစ်ခေါင်းဆောင်မင်းအောင်လှိုင်ကအရေးပေါ်ကာလတက်တန်းတိုးဖို့ရွေးကောက်ပွဲကိုအကြောင်းပြပြောဆိုခဲ့ပါတယ်။အဓိကအားဖြင့်လွတ်လပ်ပြီးတရားမျှတမှုအပြည့်နဲ့ကျင်းပနိုင်မယ့်အထွေထွေရွေးကောက်ပွဲတရက်ဖြစ်စေဖို့အတွက်တည်ငြိမ်အေးချမှုလိုအပ်နေသေးတယ်လုံဆောင်ဖို့လိုအပ်ချက်တွေကိုအရှိန်ဟုန်မပြတ်ဆက်လက်လုံဆောင်နိုင်ဖို့တာဝန်ထမ်းဆောင်ခွင့်ကိုထပ်မံပြီး6လတက်တန်းတိုးမြှင့်ပေးနိုင်ဖို့တင်ပြပါတယ်လို့အာနာသိန်းစစ်ခေါင်းဆောင်ကပြောသွားပါတယ်စစ်တပ်ကရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရအရေးပေါ်ကာလပြဋ္ဌာန်းချက်ဆိုင်ရာပုံမှ4.1 နဲ့4.5အရေးပေါ်ကာလတက်တန်းကို6လ2ချိန်သာတိုးခွင့်ရှိပေမယ့်အရေးပေါ်ကာလကိုအချိန်ချိန်တိုးနေတာဖြစ်ပါတယ်ရှင်စစ်သားများလာဆောင်ကြတော့လဲမြေကြီးနာမြို့ရံပူရက်ကွက်မှာမူးယစီရောင်းဝယ်သုံးဆွဲသူပုံမှန်များပြလာတဲ့တင်းကိုဆက်လက်တင်ပြပါမယ်မြေကြီးနာမြို့ရံပူရက်ကွက်ရှိလမ်းတွယ်များတွင်မူးယစီဝါရောင်းဝယ်သုံးဆွဲသူပုံမှန်များပြလာနေပြီးလူရဲမှုများလည်းမကြာခဏဖြစ်ပွားကလမ်းမပေါ်တွင်ပေါ်ပေါ်တင်တင်ရောင်းဝယ်သုံးဆွဲသူများကိုလည်းဟိုတစုဒီတစုဖြင့်တွေ့ရသလိုလမ်းပေါ်လဲနေသူများပါတွေ့ရကြောင်း The 74 Media မှဖော်ပြထားပါတယ်ရံပူရက်ကွက်နေမင်း23ရှိလမ်းတွယ်များတွင်နနေ6နိုင်မှ9နိုင်တွင်မူးယက်ဆေးရောင်းဝယ်သုံးဆွဲသူများကိုတွေ့ရတက်ပြီးညနေ3နိုင်ခန့်တွင်လူအများဆုံးတွေ့ရတယ်လို့သိရပါတယ်။မူးယက်ဆေးဝါးများကိုပေါ်ပေါ်တင်တင်နေစဉ်ပုံမှန်ရောင်းဝယ်သုံးဆွဲနေကြသည်မှာ3နှစ်ခန့်ရှိပြီဖြစ်ပြီးဒေသခံပြည်သူများကသက်ဆိုင်ရာတော့အကြိမ်ကြိမ်တိုင်ကြားတော့လဲအေးအေးယူချင်းမရှိဘူးလို့ဖော်ပြထားပါတယ်။လမ်းကြားမှာစစ်ကားတွေလာပြီးစစ်သားတွေရှိနေလဲဆေးလုတ်တဲ့သူတွေကလုံနေတယ်လို့သိရပါတယ်။မူးယက်ဆေးရောင်းဝယ်သုံးဆွဲသူအလွန်များလာတာကြောင့်ရက်ကွက်တွင်ခိုးဆိုးလူနိုင်မှုပုံမဆိုးဝါလာပြီးပတ်ဝန်းကျင်လုံးချုံမှုမရှိတော့ဘူးလို့သိရပါတယ်။2021ခုနှစ်အတွင်းကလည်းရက်ကွက်နယ်ပြည်သူများပူပေါင်းကမူးယက်ဆေးဝါးနှိမ့်နှင်းရင်ပြုတ်လုခဲ့ကြတော့လဲမူးယက်ဆေးသမားများကရက်ကွက်နယ်လူကြီးတအူးကိုမျက်စိတစ်ဖက်ကွယ်သွားသည့်အထက်ကြောက်ခဲဖြစ်ကျမ်းဖက်ရိုက်နှက်ခဲ့သည့်ဖြစ်စဉ်များလည်းရှိခဲ့လို့သိရပါရဲ့ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်နဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါရဲ့ရှင
် Radio UNG မှဆက်လက်တင်ပြနေပါရဲ့ရှင်အခုဆက်လက်ပြီးနေသွင်းနိုင်ရေးသားထားတဲ့အယုတ်ကျုပ်ပြက်သတင်းရုပ်သံဆိုတဲ့တော်လှန်ရေးကဗျာကိုလူဦးမှုမှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်အယုတ်ကျုပ်ပြက်တည်ရုပ်တန်တငယ်ချင်းဖယားကိုဓာတ်လောက်ငမကိုးကွယ်တော့တန်တရာမှာငရဲလန်းဆိုတယ်ပြက်စုပ်ပါမှာဓာတ်ထမ်းပြီးနှွေစကန်းစီသွားတော့မယ်တဲ့အဝတ်တထဲကိုတစ်ခုဟာတိုင်းပြည်တစ်ခုတည်ဆောက်တယ်လို့မိုးလင်းလို့တိုင်းပြည်တစ်ခုတည်ဆောက်တယ်လို့အိယာထလို့နောက်ကျောမှာဘက်တော်မှလက်နဲ့မချက်တက်တူးနဲ့ယုံကြည်ချက်စာအုပ်ကိုခါမှထိုးထားတဲ့တငယ်ချင်းပြန်မလာသူရဲ့တချင်းကိုဆိုပြီးပြန်မလာသူရဲ့လက်စာကိုရှာမိမင်းအမေတော့မင်းတဲ့တေတယ်လဲမသိမင်းတဲ့ရှင်တယ်လဲမချာမင်းအမေအိမ်ရှိကချက်တကားမင်းပြန်လာမလားလို့တော့ပေါက်တန်လန်ချိတ်ထားတယ်ငါကတော့အဲ့ဒီနေ့ကငါအခန်းထဲကရုပ်တံကိုထုချေဖောက်ခွဲပြစ်လိုက်တယ်။ကြပြစရာနေသွင်းနိုင
်ရေဒီယိုအယူဂျီသောတာရှင်များရှင်အခု ခုဆက်လက်ပြီးနားဆင်ရမှာကတော့ကဘာကျော်ရေးသားပြီးနိုင်ငံသားတည်ဆူထားတဲ့ရွေးထားတဲ့လမ်းဆိုတဲ့တော်လိုင်းဤတစ်ချင်ဖြစ်ပါတယ်ရှင
်မမနေကြတော့လေမမနေရေးဆိုတာဟာလေလေမမနေရေးဆိုတာဟာကိုလူချင်းနဲ့ပတ်ဆိုင်ကောမပန်ကန်ကန်နဲ့ဘန်ဒီရမရှိအောင်လို့ကြိုးစားတယ်ဟုတ်လားဟုတ်ပါဘူးဒါပြောစိတ်ခိုင်းနေနော်ဟုတ်ပါဘူး
သောတာရှင်များရှင်ဆက်လက်ပြီးရေဒီယိုအယူဂျီရဲ့တိုင်းသားဘာသာစကားအစီအစဉ်နေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယိုအယူဂျီနဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
ba bena bung mani phong rai pui kemo tu ngoi sim khang kha ak sum thum khun zu ma tung ni phong ya ka thak tung e nia su ngai tu khaya ni ak su ka tung na ndum bai ti lu yong tu po bu ypf no pet ki kya thang ang hina ka thalam lu a polik phukip ani aman thana se sapuno ani lingmaya yamthe ki tia thangya akhumna ka nan si tiem ya phumi asun se sakhut biwaya se sapuno pet ki tia thange niangmai tu khayani lu gungna ka untuk sun dumlu thana lo bai tilu yong tu popu YDF no pet ki tia thang hunga ka kini nu lu na du ave omong thon vela to khaya ngu khak se aphu a ang lu yu khang wa no anang sing lo ei bai aphu ma kho them e o sei tui ya nam khum sem ei bai tilu thang vekya ka kini kona kho gu phu omong ang lu yu khang a khana se sapu a ve so sanjalu imlo pingnam asim brok ba ya upthip ya upthim pu pakho upnapi ang singde na kuwe kya ngui khun ku ya tong yam ba ya pi yam su kya kakini ang lu yu khang no am so na upthim na pum dui wa ya khun pi phan hung ki tilu mlhak nak pi fai ti ef ya thang hwa kakini ang lu yu khang no ania pet ngui khun pi nu gung na ka phua ngtuk bi kye abi apha bai thu ki ti lu YDF no pet kini yong tu po pu YDF hin ma kui kho kang ko so thi lin chok thu mlu heng nan ngo lu min dat kam ble mlu heng ngtuk na nu gung na ya ku ei hu kya pi ka kini chin brotherhood cb no ngtuk abi na ka phalam lu a polik phukip thaisun ku ania man hamung se sapuno ania ling sak ti sun polok ki video phang polik wai no apen hwa ka kini nani sen he ko ku nani hoi nong wai nani ling wai tilu ania ling sak u tilu phalam lun he polik wai no pet kini phalam lu a khayai mu bukia polik phukip ya thum ya man ulu akdo a ania ta sun ka lu pi se sapuno khayong aya ka wa ya phua chikya polik beki tilu asuna polik pono pekini phalam lu tungna sun khokum thonghi kunu kuya phu kham kha akom thopung tun e ulu khanghi ang hok lo kona khala ya khanghi kunu khukibya khani tukwai avelo ti tilu anipena ka kini sesapu no anim kha sesakhut biwai thum avea tunga sesapu akhut bikino dukhut biya khai tilu sesapu no apena mongsun myama nong thangung hwa ka kini dukhut bikhaya ani khuwa khangsun dukhu ya akhutung aning hiung angming be khai aga aksuka khen ya dukhut abia phu aga khen hi ho hinung ayuma khen mat mat ya khai tilu ani pena ka kini dukha ku yak thumung se sapu no am kha na kung pa mi de amni thumi na pi dukhut biya khai tilu vekya ka kini khang hun no khokum hi themai kya khang no khokup thum ang su seng umung ta khokum ha dukhut dukhut bi wai tilu thumung vekini khut bi dap kiung khup thonga mtam pet wai tilu sesapu no am kha ka kini sunga ki no ba bena ning ya ye na ni
akum dulu bakhoa dekung anikua maya pok lui tiki bungyan ya songtau ilu khangaklum tiku lemboy kini khomdekung aniku maya bungyane sun amyukuma aniprana kaki aklum akli apelep apulum angtun aksak anghum tiareki ahine hin kukau eiseulu adupsa ninheongpi pok lui tikieni asuna phu hina kui seki songtau e angkhawaya atuilam humatwai thukini mdekung ani uwa maya pokdui thiki bungya ne hin athanung mpuk avena athi thaya puk avena huna vekya kaki asuna thun nani wa phang yam singna ke nani abum si bai pokdui thiki esun ku nani ya he khoi bing bing bai asune sun akduma pok ulu ya lem so thikuk sakho kini ko up e yang kho bungyan mind nani am phung khak se yang pi nani am thei bai na phu a ko aku e se ta a thonung ta msing na ke yam sing lu song e ki khang nani ak pra wai
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ18.9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါလာပါရှင်။မြေသားညီမတွေအစိုးရရဲ့စက်တွေရဲ့တင်အချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်